အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်တရားရုံးကဆွဲဆိုထားတဲ့ပြစ်မှု34ခုမှာအပြစ်မရှိကြောင်းအမေရိကန်သမ္မတဟောင်းဒိုနယ်ထရမ့်ကဧပြီလ4ရက်အင်္ဂါနေ့မှလာရောက်ထပ်ဆိုသွားပါတယ်
။ Why did Donald Trump repeatedly make these false statements?
Donald Trump ဘာကြောင့်ခုလိုထပ်ခါတလဲလဲမဟုတ်မှန်ပြောနေရတာလဲ2016ရွေးကောက်ပွဲနဲ့ဆက်ဆက်ပြီးတော့လည်းသူ့မှာပြစ်မှုကျူးလွန်ထားရတွေရှိနေတယ်ဆိုတာအထောက်အထားတွေကတက်တည်ပြပါလိမ့်မယ်လို့မဟန်တန်ခရိုင်ရှေ့နေ Elvin Bragg ကနယူးယောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ2016ခုနှစ်တုန်းကလိန်ဖြောဖြဲရေးတရုတ်ဆောင်တရားကိုလက်သိထိုးငွေပေးခဲ့တဲ့အမှုနဲ့ရောစီးပွားရေးဆိုင်ရာမှတ်တမ်းတွေလွှဲမပြမှုဆွဲချက်တင်နေပါ Donald Trump ဆွဲချက်တင်ခံရတာဖြစ်ပြီးတမိုင်းမှာရာဇဝမှုနဲ့တရားစွဲခံရတဲ့ပထမဆုံးအမေရိကန်သမ္မတဟောင်းသူဦးလည်းဖြစ်ပါတယ်ဆွဲဆိုခံရတဲ့ပြစ်မှုတွေကိုနယူးယောက်ပြည်နယ်အဆင့်မြင့်တရားရုံးဥပဒေပညာရှင်ကဖော်ပြလိုက်ပြီးတဲ့နောက်မှာတော့ Mr. Trump ကသူ့မှာအပြစ်မရှိကြောင်းတရားသူကြီး Juan Merchan ရှီမှာထွက်ဆိုခဲ့တာပါတရားရုံးကြားနာမှုကိုသတင်းမီဒီယာတွေတိုက်ရိုက်ထုတ်လွှင့်ခွင့်တော့မရပါဘူးဒါပေမဲ့လည်းကြားနာမှုမစခင်ဓာတ်ပုံဆရာတချို့ကတော့တရားရုံးကဓာတ်ပုံရိုက်ခွင့်ပြုခဲ့ပါတယ်။သမ္မတဟောင်းထရမ့်ကတော့သူ့ဖက်ကခုခံချေပါမယ်ရှင်းနေတဲ့ဦးကြမှာတည်တည်ငြိမ်ငြိမ်ထိုင်နေရတဲ့ဝဓာတ်ပုံတစ်ခုမှတွေ့ရပါတယ်။သမ္မတဟောင်းထရမ့်ရဲ့ရဲစခန်းအကြောင်းအရတရားစွဲဆိုခံရတဲ့လူနွေလိုက်နာရတဲ့လက်ပွေနှိပ်တာဓာတ်ပုံရိုက်တာဆက်တဲ့တရားရုံးလုပ်ငန်းတွေကိုလုပ်ကိုင်းသွားသလိုတရားရုံးမှာအချိန်45မိနစ်လောက်ပဲကြာခဲ့ပါတယ်။တရားရုံးကိစ္စအပြင်မှာပဲထရမ့်ကသူ့ကိုယ်ပိုင်လျှင်နဲ့ဖလော်ရီဒါပြည်နယ်ကိုပြန်သွားခဲ့ပါတယ်။အင်္ဂါနေ့ညမှာတော့ဖလော်ရီဒါပြည်နယ်မာလာဂိုနယ်အိမ်မှာဒိုနယ်ထရမ့်မင့်ခွန်ပြောမယ်လို့သူ့ရဲ့မဲဆွဲစည်းရုံးရဲ့အဖွဲ့ကကြေညာထားပါတယ်။